ရွေးကောက်ပွဲမှာမဲစင်းကွာရတဲ့ဆိုရဆွဆွဲချန်နဲ့ပြည်ရဲ့ဖေဖော်ဝါရီလတရနေ့ကစပြီးတမရော်ကအရက်သားဆူရထံကနေအာနာသိမ့်လိုက်တာဒီကနေ့ရက်တရပြေပါပြီရက်တရအတွင်းအာနာသိမ့်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေရက်မသွားသလိုစီးကျွေးကောင်စီတပ်ဖွဲ့တွေရဲ့အကြမ်းဖက်နှိမ်နှင်းမှုပုံစံမျိုးစုံတွေကိုလည်းမြမပြည်ရင်းမှာသာမကကဘာကပါမြင်တွေ့ခဲ့ကြပါတယ်ပြည်သူတွေကိုအကြောက်တရားနဲ့အုပ်ချုပ်နိုင်ဖို့ဤမျိုးစုံသုံးနှိတ်ကွမှုတွေကိုရက်တရဖျက်ချော်ခဲ့ရတယ်လို့ဘဝလုံးကြုံမှုပါမရှိတယ်လို့ခံစားနေရတယ်လို့အမည်မဖော်လိုတဲ့ပြည်သူတယောက်ကပြောပါတယ
်ကျွန်တော်တို့ပြည်သူလူထုအားလည်းဘလို့မှစုံစုံမှုမရှိတယ်လို့ခံစားကြရတယ်စပြီးမှအာဏာသိမ်းဆိုတဲ့ကဘဝဒီအကြမ်းဖက်ဆန်းစစ်မှုတွေနဲ့အရင်စခဲ့တယ်ဘယ်ချိန်မှာဘယ်ကိုရက်ကွက်မှာကိုမျိုးနယ်ကိုကြီးရွာမှာဘယ်ချိန်မှာဝင်ပြီးတော့မှဆန်းစစ်မလဲနော်ဘလို့ကြမ်းဖက်မလဲဆိုတာလို့နေနဲ့ဟိုစိုးရိမ်ပူပန်မှုတွေကျွန်တော်ကြုံရရတယ်အစိုးရလုံးကျွန်တော်တို့ဟိုကြုံတွေ့ကြရတယ်။ဟိုရက်ွက်တွေတဲမှာဆိုလဲအချိန်မတော်ဟိုပုံဝင်ရောက်ပြီးတော့မှဟိုဖန်စီးတယ်မနစ်ကြတော့အလောင်းကိုပြန်ပို့တယ်ဒီကတော့ဒီ3လအတွင်းမှာဒါသူတို့လုံနိုင်တယ်ဆိုတာတော့လူ4000ကျော်ကိုမတရားဖန်စီးနှိပ်စက်တယ်ဒီလောင်းပေါ်မှာတည်နေတဲ့အပြစ်မဲ့ပြည်သူတွေဒီအားတွေကိုတိုက်နှက်မှုတွေလုပ်တယ်အကြောက်ကြောင်နဲ့အုပ်ချုပ်မှုကျူးလာတာကဒီထက်ပိုပြီးမှသိုးတာကကလေးသူငယ်တွေတော့တက်ဆက်တာတွေပါလာတယ်။ကြောက်တရားနဲ့ဈေးရက်ဆက်ဆက်တက်ဆက်ပြီးတော့မှကြောက်တရားကိုတွင်းပြီးတော့မှအုတ်ချုပ်ဖို့ပဲကြိုးစားတယ
်။စီးပွားရေးမျိုးတော်ဖြစ်တဲ့ရန်ကုန်မှာနေ့နေ့ညညရိုင်းရက်ဖန်စီတာတွေလုံခြုံရေးအရာတန်တရားရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဥပိ္ပမဲ့ဖန်စီစစ်ဆေးတာပြစ်ခတ်နှိမ်နင်းတာတွေပြည်သူတွေရဲ့ပိုင်ဆိုင်မှုတွေကိုဖျက်ဆီးတာတွေရှိနေတာမို့စီးပွားရေးလုပ်ငန်းတွေလည်းပုံမှန်ပြန်လည်လည်ပတ်ဖို့ခက်နေတယ်လို့လုပ်ငန်းရှင်တယောက်ကပြောပါတယ်
။ဟိုစပြီးပွားရေးနဲ့စပြောပေးတယ်ဟိုတိုင်းတို့မောင်ကြတာဘာလဲမောင်ကြပါဘယ်လိုဒီနေ့ခုနေလဲဒီရတာပေါ့နော်ဟိုအစဉ်ပြုတ်နေတာဒီနေ့တရားပြောတာအားလုံးကကျွန်တော်ကတရားပြောနေတာပေါ့ဒီနေ့ကဗျာကျွန်တော်စစ်တပ်ကအနာသိတာလေခြေဒီပေါ်တော့ကျွန်တော်တို့ကနောက်မှဒီကျွန်တော်တို့ရဲ့အကျိုးမရှိသေးဘူးကျွန်တော်တို့ရှိဘာမှလည်းကျွန်တော်တို့ကဘာမှကံကြေရှိဖို့ဟိုစီးပွားရေးပိုင်းကတော့ကျွန်တော်တို့ကဟိုစစ်တပ်ကအနာသိတဲ့နောက်ပိုင်းမှာကျွန်တော်တို့အခုဆိုရင်ရက်တရားလို့ရက်တရားရှိတော့သုံးလားပေါ့သုံးလားရှိပြီဆိုရင်ကျွန်တော်တို့ကျန်းစားနိုင်မလားပေါ့နောက်ဆိုကလေးကြရတယ်ပေါ့ကျန်းစားနိုင်မလားဆိုတော့ဟိုဆိုင်ကြီးကြီးရပါဒါပေမဲ့ကျွန်တော်တို့သုံးနေရတော့ဘလို့မှမဟုတ်ဘူးကျွန်တော်တို့ဟောပေါ့ဒီကိစ္စ
ဒီရက်တရားအတွင်းစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်ဆယ်နှစ်အောက်ကလေးငယ်တွေအပါအဝင်လူ800နီးပါးတိစုံနေရပါတယ်ဖန်စီတိတ်ဆုံးတွေရဲ့စင်းကိုပြုစုပြီးအတီးပြုတ်နိုင်တဲ့လောက်ထုတ်ပြန်နေတဲ့နိုင်ငံရေးကျင်းသားများကကြီးဆောင်းဆောင်ရေးအသင်း AAPBB ကဦးဆမ်းမင်းကရက်တရအတွင်းတိတ်ဆုံးတွေနဲ့ဖန်စီခင်ရသူအခြေအနေကိုအခုလိုပြောပြပါရစေ
။လက်ရှိကကျွန်တော်တို့ဟိုဒီနေ့ထပ်ပြီး update လုပ်ပြီးမယ်ဆိုလို့ရှိရင်982ရောက်ဖြစ်ပါတယ်။နောက်ထပ်ဟိုကျွန်တော်တို့ဖတ်ချက်ဖို့က3ရောက်ဟို2ရောက်ထပ်ဖြစ်ပြီ။အားလုံးက984ရောက်လို့ရှိတယ်။ဖန်စီသူဦးရင်ကတော့မနေ့ကအထိကိုကျွန်တော်တို့ update လုပ်ထားတာက3836ရောက်။ဟိုတရားဝင်မှုရှိအောင်လုံဆောင်တဲ့နေရာမှာတရားမဝင်တာအဖတ်တင်နေတယ်ရှိပါစေတရားတွေပါလေ။ဟိုဘယ်သူရဲ့အသိမှတ်ပြီးကျမခိုင်ပြီးဟိုမရတဲ့အခြေအနေကိုဆက်ပြီးကြုံပြရတယ်။အဲနောက်တစ်ခုကပြည်သူတွေကအကြောင်းတရားကိုဟိုလုံးဝကိုရှိရတဲ့ရင်ဆိုင်ရဲတဲ့ဆိုတာဟိုလေသူတို့တွေ့နေကြတယ်ဆိုတော့သူတို့ရဲ့အောင်မြင်မှုမရှိတဲ့အာဏာသိမ်းမှုကြီးကဟိုရက်တရပြေးပြေးလာတဲ့အတိုင်းအောင်လူတွေကလိုက်တာပတ်တယ်လို့ပြောပါမှာ
အာဏာသိမ်းချတဲ့နာဆာကစစ်ကောင်စီဘက်ကတော့ AAPP အဖွဲ့ရဲ့စည်ရင်းတွေဟာပူပူတတာထုတ်ပြန်ထားတာရှိတယ်ဆိုပြီးတုံ့ပြန်ထားပါတယ်ဆင်းနရှင်စန့်ချီကိုငင်းငန်းစွာအကြမ်းမဖက်ထွန်းလှန်ဖို့ CDM လုပ်တဲ့နိုင်ငံဝန်ထမ်းတွေကိုလည်းစီးပွားရေးကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကရဲရဲဆက်ဆက်ဖမ်းဆီးအရေးယူတာ CDM လုပ်သူတွေကိုထောင်တုံးနေချနိုင်တဲ့ဥပဒေတွေနဲ့ဖမ်းဝရမ်းထုတ်တာဖမ်းဆီးကျင်တဲ့သူတွေကိုမတွေ့ရင်မိသားစုဝင်တွေကိုဖမ်းဆီးခေါ်ဆောင်တာတွေအထိပါလုပ်နေပါတယ် CDM လုပ်တဲ့ကျောင်းဆရာမကိုမတွေ့လို့မိခင်ဖြစ်တဲ့သူကိုကိုစားဖမ်းဆီးခေါ်ဆောင်တာတွေရှိတယ်လို့တခြားမိသားစုဝင်တွေကထွက်ပြေးတင်းချောင်းရတဲ့အခြေအနေတွေလည်းကြုံနေရပါတယ်နေကဒေတာကန်တူကတော့နောက်ကျုံးမလုံတဲ့ဘဝကိုမလိုချင်တော့ဘူးလို့ပြောပါတယ်
။ရက်တရဟာလည်းပြည့်သွားပြီပေါ့။အင်းလည်းဘာမှသိပြီးကြားကြလည်းမဖြစ်လာဘူးပေါ့။အဲဒီတားကူကလည်းဆန်းနေရတဲ့ပုံမှာပေါ့။ကျွန်တော်တို့ကတော့ပြုံးမနေလည်းပြအရင်လိုပဲကျွန်တော်ကပြန်နေနေကြ။အေးအားကြီးမဖြစ်သေးခင်တော့ဘူးဗျ။သူတို့ကလည်းနည်းနည်းညှိနှိုင်းတာလည်းဖြစ်သေးခင်တာပေါ့ကျွန်တော်ကတော့ အပြည့်ထွက်ရင်တော့ကျွန်တော်ကကြီးထွက်ရတာပေါ့ဘယ်တော့သွားပယ်လာလားအဲ့လိုမျိုးကြီးထွက်နေရတာပေါ့အုံးနေပါလို့ပြင်တိတ်ယူသွားရဲတော့သွားရလာရတာလည်းအသင့်မပြေဘူးကျွန်တော်တို့အနေနဲ့ပေါ့နော်ဘယ်တော့သွားပယ်လာလားနောက်တန်တင်းနေရတာပေါ့နောက်ကျောမလုံဘူးလို့ဖြစ်နေရပေါ့အခုတည်းကဒီအကုန်လုံးကမိသားစုတစ်ပွဲတရားတွေလည်းဖြစ်နေတော့ကျွန်တော်တို့လည်းဘလို့မှဆင်မပြေဘူးကြီး
ABB စီရင်အရာတစားကန်လေးနဲ့ဖန်းစီခံရသူဟာရက်တရအတွင်းမှာအယောက်40ခန့်မနည်းရှိပါတယ်။လက်ရှိရက်တရအတွင်းစစ်ကောင်စီကဖမ်းရမ်းထုတ်ခံထားရသူအယောက်2000ခန့်မနည်းလည်းရှိပါတယ်။ဒီထဲမှာနာမည်ကြီးတရုတ်ဆောင်တွေ၊အစိုးရတွေ၊ဆရာဝန်ဆရာမ၊သူနာပြုစေဝန်တန်းတွေအပါအဝင်၊တာမန်ရက်သားတွေလည်းပါဝင်ကြပါရဲ့ရှင်။